မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာထိရောက်မှုမရှိကြောင်းအာရှလူ့အခွင့်အရေးဆောင်ရွက်သူများအဖွဲ့ ANNI ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ရခိုင်ဒေသမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေ၊ပဋိပက္ခဒေသတွေအတွင်းလိင်အကြမ်းဖက်မှုတွေနဲ့သတင်းမီဒီယာဖိနှိပ်မှုတွေအပြင်အလုတ္တမအခွင့်အရေးနဲ့နိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတာတွေကိုထောက်ပြခဲ့ပါတယ်။တစ်ဆက်တည်းမှာပဲရခိုင်အမျိုးသားလူ့အခွင့်အရေးကော်မရှင်ကိုဖျက်သိမ်းပြီးမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်တစ်ကိုသမရဦးသိန်းစိန်ကဖွဲ့စည်းပေးလိုက်ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြလာပါတယ်။လူ့အခွင့်အရေးကော်မရှင်ပေါ်ဝေဖန်ချက်တွေနဲ့အသစ်ဖွဲ့စည်းလိုက်တဲ့လူ့အခွင့်အရေးကော်မရှင်အကြောင်းကိုကိုစီတူကသတင်းပေးပို့ထားပါတယ်ရှင်
။သမရဦးဘတ်တော်သားများသာဖြစ်သည်လို့ကောင်းစည်းတက်ထားတဲ့အစည်းအခမ်းစာမှာမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူ့အခွင့်အရေးအာဏာချက်တွေကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အနေနဲ့ထိထိရောက်ရောက်ဖြေရှင်းပေးနိုင်ခြင်းမရှိတဲ့အကြောင်းANNI အာရှလူ့အခွင့်အရေးဆောင်ရွက်သူများအဖွဲ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ ANNI အပါအဝင်မြန်မာအရေးပူးပေါင်းဆောင်ရွက်သူများအဖွဲ့ Burma Partnership နဲ့ Equality မြန်မာလို့ခေါ်တဲ့ညီမျှချင်းမြန်မာတို့ပူးပေါင်းထုတ်ဝေတဲ့အခုအစည်းအဝေးခန်းစာဟာ2013ခုနှစ်ဒုတိယနှစ်ဝက်နဲ့2014ပထမနှစ်ဝက်အတွင်းအဖြစ်အပျက်တွေကိုမူတည်ပြီးတော့ထုတ်ပြန်ဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ပြည်ပခန့်တွေဖြစ်ပွားနေရစိုးရင်ရဆုံးနေပြည်တော်ခုဖြစ်တဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူ့အခွင့်အရေးဆိုင်ရာစုံစမ်းဖော်ထုတ်မှုတွေမရှိခဲ့ဘူးလို့လည်းဖော်ပြထားပါတယ်
။လူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာဟိုးအရင်ဗိုလ်ချုပ်တန်းရွှေလက်ထက်မှာတော့အခြေအနေတွေလည်းဆက်ဖြစ်နေတာတွေ့ရတဲ့အပြင်သမရဦးသိန်းစိန်လက်ထက်နောက်ပိုင်းမှာလည်းတခြားသောပုံစံမျိုးစုံနဲ့ပုံစံအသစ်တွေနဲ့ပါထပ်ပြီးတော့မှလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်နေတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်နော်ဆိုတော့ဥပမာဆိုလို့ရှိရင်အားလုံးသိပြီးသားပါပဲမီဒီယာတွေဆိုတော့ကျမတို့အထူးတော့ပို့ပြီးတော့မှပြောပြเสียတော့မလို့ပါဘူးမီဒီယာတွေကနေပဲဒီလိုမျိုးသူ့အခွင့်အရေးချိုးဖောက်မှုတွေကိုပြည်သူတွေကနိုင်ငံတကာသိရအောင်တော့လျှောက်ပေါ်ထုတ်ပြီးတော့မှတင်ပြလာခဲ့တာညီအများကြီးပါအခုချိန်ကြီးလဲမီဒီယာတွေရဲ့အခန်းကဏ္ဍဒီနေရာမှာအရေးကြီးဆုံးပါတော့ပါ
လူ့အခွင့်အရေးလှုပ်ရှားနေတဲ့မြမအရေးပူးပေါင်းဆောင်ရွက်သူများအဖွဲ့ Burma Partnership ရဲ့တာဝန်ခံဒေါက်ခင်အုံမှာပြောသွားတာပါရခိုင်ဒေသမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေပြည်ပခန့်ဒေသအတွင်းလိင်အကြမ်းဖက်မှုတွေနဲ့သတင်းမီဒီယာဖိနှိပ်မှုတွေရှိခဲ့တာအပြင်နိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတာအလုံသမားအခွင့်အရေးဆုံးရှုံးမှုတွေနဲ့စီးပွားရေးစီမံကိန်းတွေအတွင်းဒေသခံတွေရဲ့အခွင့်အရေးဆုံးရှုံးခဲ့တာတွေကိုထောက်ပြဝေဖန်ခဲ့ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံသားများရဲ့မူလအခွင့်အရေးများမြင့်တင်ရန်နဲ့ကာကွယ်ရန်အတွက်2011ခုနှစ်ကဖွဲ့စည်းခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုဖြတ်သိမ်းပြီးတော့လူ့အခွင့်အရေးကော်မရှင်အသစ်ကိုသမရဦးသိန်းစင်ကဖွဲ့စည်းပေးလိုက်ကြောင်းဒီကနေ့စက်တင်ဘာလ25ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။အသစ်ဖွဲ့စည်းတဲ့လူ့အခွင့်အရေးကော်မရှင်မှာရခိုင်အစိုးရရဲ့တန်တမန်ဟောင်းတွေပြန်လည်ပါဝင်လာတာအပြင်ပွင့်လင်းမြင်သာမှုမရှိတဲ့ကော်မရှင်ရွေးကောက်တဲ့စနစ်ကိုတော့ဝေဖန်မှုတွေရှိနေပါတယ်
။ဒီလိုမျိုးအစိုးရနဲ့မကင်းသောအစိုးရမှာတာဝန်ယူလောက်ခံလွတ်ဆောင်နေသောသူမျိုးပါဝင်ခြင်းကိုယ်တိုင်ကဒီဖွဲ့ရဲ့တည်ကြားရည်တည်နိုင်မှုနဲ့လွတ်လပ်မှုကိုအများကြီးကျွန်တော်တို့တန်ဖိုးရှိစရာဖြစ်နေတယ်။အဲ့ဒီပူပန်ခဲ့တဲ့ဟာကပြောက်ပြီးတော့များအစ်စ်မှာကျွန်တော်တို့များရော့သွားမလားဆိုရင်ပဲဒီတိုင်းပဲဖြစ်နေခြင်းကိုလည်းကကျွန်တော်တို့တွေသိပြီးတော့လက်မခံနိုင်တဲ့အရာမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ဒီလိုမျိုးကိစ္စတွေလှုပ်ဆောင်နေတဲ့နေရာမှာကျွန်တော်တို့ကအများအားကြံပေးပါတယ်။ပုံမကွေလေးမြင်သာတဲ့အရာမျိုးဖြစ်ရမယ်။လူလူအခြေပြုကိစ္စအဖွဲ့အစည်းတွေနဲ့ဥပစာမျိုးရှိရမယ်ပြောပေမဲ့အခုချိန်ညာချက်ပါလာမှအစ်စ်ဖွဲ့တာကျွန်တော်တို့သိတယ်။တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဘယ်သူတွေပါတဲ့လဲဆိုတာကိုအမည်စည်းတင်သွင်းတာလဲလူတိုင်းတင်သွင်းလို့ရဒီလိုရွေးကောက်ပွဲခုနလိုစီစီကော်မတီကရွေးချယ်တိုင်းလဲကျွန်တော်သိလို့ရတယ်။သမရရဲ့တာဝန်ကတင်ပြလိုက်တဲ့ဟာကိုသူနဲ့ endorsement လက်မှတ်ထိုးရုံပဲ။အခုကကျွန်တော်တို့မှာဘာမှရွေးချယ်တင်ပြပိုင်ခွင့်လည်းမရှိဘူး။ဘယ်တော့မှအစည်းအဝေးခေါ်ပြီးဘယ်လိုဆုံးဖြတ်လိုက်လဲမသိဘူး။ဒါမျိုးလှုပ်ဆောင်ခြင်းကိုလည်းကလုံခြုံလုံမီတဲ့မှာနိုင်ငံသားတွေရဲ့အခွင့်အရေးတည်းဖြစ်တဲ့ right to participation ပါဝင်မှုပိုင်ကျွန်တော်ဆုံးရှုံးနေတာတွေ့ရတယ
်။ညီမချင်းမြန်မာ equality မြန်မာရဲ့အထွေထွေညွှန်ကြားမှုဥအောင်မျိုးမင်းပြောသွားတာပါ။မြန်မာလူ့အခွင့်အရေးကော်မရှင်ဟာလွတ်လပ်မှုမရှိဘဲအစိုးရရဲ့ဩဇာတက်ရောက်မှုရှိနေတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။လူ့အခွင့်အရေးကော်မရှင်အနေနဲ့ပြည်ပခန့်ဖြစ်ပွားနေရာဒေသတွေအတွင်းလူ့အခွင့်အရေးစုံစမ်းစစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်မှုလူ့အခွင့်အရေးကော်မရှင်ရဲ့ငွေကြေးထောက်ပံ့မှုတွေကိုအစိုးရကဆုံးဖြတ်တာမျိုးထက်လွတ်တော်ကဆုံးဖြတ်ဖို့အစည်းအခမ်းစာမှာတိုက်တွန်းထားပါတယ်။အာရှနိုင်ငံပေါင်း15နိုင်ငံကအမျိုးသားလူ့အခွင့်အရေးအဆောက်အုံအကြောင်းအရာတွေပါဝင်တဲ့နိုင်ငံတော်အမျိုးသားလူ့အခွင့်အရေးအဆောက်အုံများဖွဲ့စည်းတည်ထောင်ခြင်းနဲ့၎င်းတို့ရဲ့စွမ်းဆောင်ရည်များအစီရင်ခံစာကိုအိန္ဒိယနိုင်ငံ New Delhi မြို့မှာစက်တင်ဘာလလဆန်းပိုင်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။